ရန်ကုန်နောက်ပိုင်းတက္ကသိုလ်မှာအဝေးတင်ဥပဒေဘာသာရပ်တတိယနှစ်သင်ယူနေတဲ့ကိုအောင်သူရဖြူဟာဒီဘာသာရပ်ကိုနှစ်သက်ပေမဲ့မိသားစုဝင်ကိုအခက်အခဲကြောင့်နေချောင်းမတက်နိုင်မဲ့အဝေးတင်ပဲတက်နေရတယ်လို့ဒီအတွက်လည်းပညာရပ်ကိုတကယ်မတက်ပဲဘွဲတစ်ခုသာရမယ့်အခြေအနေဖြစ်နေတယ်လို့ပြောပြပါတယ
်။အမှန်ပြောရင်တော့ဥပဒေယူလိုက်တာကတော့ဝါသနာတော့ပါတယ်ဒါပေမဲ့ဘွဲတစ်ခုရမယ်ဆိုတဲ့အရင်မှချက်လေးပေါ့နော်။အပြေးရကြတော့မတက်နိုင်ဘူးပေါ့အချိန်မီကြောင်းသားဆိုတော့မိသားစုအခက်အခဲရှိတယ်လေ။အဲတော့အဝေးတင်ကြောင်းသားဆိုတော့လုံးလေးလို့လို့ရတယ်ဒီတော့ကြောင်းလေးတက်လို့ရတယ်ပေါ့ဒါပေမဲ့တကယ်တမ်းခက်ခဲကြတော့ဥပဒေတကယ်လေးလာတဲ့ခါကျတော့ဒီကြောင်းမှာတင်တဲ့ဟာလည်းတကယ်တမ်းမရဘူးပေါ့ကိုယ့်အကူအပြင်မှာလေးလာရုံတော့ပဲရှိတယ်ပြီးတော့ပွဲရွားမယ်ဆိုလို့ရှိရင်လည်းရှိနေတယောက်လောက်ဘူးဆိုလို့ရှိရင်ဟိုအရေးချင်းပြင့်မိတဲ့ကြောင်းသားတယောက်မဖြစ်ဘူးပေါ့နော်နိုင်ငံတကာနဲ့ရှင်နေရင်လည်းဖြစ်ဖြစ်အဲ့လိုမျိုးခက်ခဲရရှိပါခင်ဗျာ
ဒီလိုဖြစ်ရတာကလည်းပညာရေးစနစ်ကြောင့်ဖြစ်တယ်လို့မကြခင်ပေါ်ပေါက်လာတော့မဲ့ NLD အစိုးရတဲ့အနေနဲ့ဘလို့ပြုပြင်ပြောင်းလဲပေးမလဲဆိုတာကိုလည်းမျှော်လင့်မိတယ်လို့ကိုအောင်သူရဖြိုးကပြောပါတယ်
။အဝေးစဉ်စနစ်ကြောင့်လို့ပဲပြောရမှာပေါ့။အဝေးစဉ်ဆိုတာကဒီ assignment ရေးလို့ရှိရင်လေမြန်မာကျောင်းသားတွေကအထူးသဖြင့်အလွယ်ကူးချရတာပေါ့နော် assignment စာအုပ်ကိုပြန်မဝယ်လိုက်ပြီးတော့တကယ်တမ်းကျတော့ဒီ assignment ရေးတယ်ဆိုတာကကိုကျောင်းသားကိုယ်တိုင်ကိုကိုကိုရဲ့ရေးလာခြင်းတွေပြီးထားတယ်။အဲ့ဒါတွေကိုကြည့်ပြီးမှကိုရဲ့ဉာဏ်ဉာဏ်တွေဖတ်ပြီးမှရေးရတဲ့ဟာပေါ့။ဒါပေမဲ့ကျန်လက်တွေ့ကျတော့ဒီမြန်မာကျောင်းသားတွေအနေနဲ့ကကျတော့အဲ့လိုအချိန်မပေးဘူးပြီးတော့လည်းအဲ့လိုရေးနိုင်ဖို့မြန်မာပညာရေးစနစ်ကကျွန်တော်တို့ critical thinking လို့ကိုယ့်အကူ creation လို့ပေးခဲ့တာမရှိဘူးပေါ့နော်အဲအားကြောင့်အဝေးစဉ်စနစ်ကတော့မှန်ပြောရင်တော့အဆင်မပြေပါဘူးမြန်မာကျောင်းသားတွေဆိုအမှန်ပြောရင်ပညာရေးစနစ်တစ်ခုလုံးအောင်ပြားမြန်မာနိုင်ငံရဲ့အနာဂတ်တစ်ခုလုံးချက်ပြီးခဲ့တာလေဒါချေဆိုးရရဲ့ဟိုရုပ်မှမှုတွေအကြောင်းလို့ပဲကျွန်တော်ပြောချင်ပါလူငယ်တန်းကနေပြီးတော့ဒီတက္ကသိုလ်သွားတဲ့အထိဆိုတော့တစ်ခုလုံးဖြစ်နေတာတော့အဲ့လိုမျိုးစနစ်ကမပြောင်းသေးဘူးပေါ့နော်ဆိုတော့အဲ့ဒါကိုဒီအမှန်ပြောရင်တော့ဒီလာမယ့်အစိုးရပေါ့နော်အဲ့ဒီအစိုးရအနေနဲ့ဘယ်လိုမျိုးမူဝါဒတွေရှိလဲဆိုတာကိုတော့မျှော်လင့်မိရယ်ဘယ်လိုပြုပြင်ပြောင်းလဲမလဲဆိုတော့ကျွန်တော်မျှော်လင့်လို့မျှော်လင့်တယ်
လူငယ်တွေမှာကြောင်းပြီးလို့ပွဲရသွားပေမဲ့အလုတ်ကင်မရှိကြလို့မွေးရေးဆေးဝါးတုံးတဲ့ဘက်ကိုရောက်သွားကြတာလေတော်တော်များများတွေ့ရတယ်လို့ဆိုပါတယ
်။ကြောင်းသားတွေတော်တော်များများပွဲရပါပါခင်ဗျာ။ပွဲရသွားပြီးတော့အလုတ်ကင်နေပါလာတယ်ပေါ့နော်။အလုတ်ကင်နေပါလာတဲ့ခါကျတော့အလုတ်ကင်လည်းမရှိတဲ့ခါကျတော့ဘာနဲ့အချိန်ချုံးကြများလဲဆိုတော့တကယ်တမ်းဒီအောက်ခြေမှာလူငယ်တွေဖြစ်ပျက်နေတာတော့အမှန်ပြောရင်မွေးရေးဆေးဝါးဘက်ကိုရောက်သွားတာများပါတယ်။မွေးဆေးဝါးတုံးတဲ့အချိန်ဖြုံးလိုက်တဲ့ခါကျလို့ရှိရင်လူငယ်ရဲ့အနာကလုံးဝပျက်စီးသွားပါတယ်။အဲဒါအဓိကမြန်မာနိုင်ငံရဲ့ပြဿနာလို့ထင်ပါတယ်လူငယ်တွေနဲ့ပတ်သက်လာလို့ရှိရင်။တုံးဆွဲနှုံးကတော့ဖြစ်စေရခိုင်နှုံးလို့ရှိပါတယ်။ဒါကကျွန်တော်စိတ်ဝင်စားလို့မွေးဆေးဝါးနဲ့ပတ်သက်ပြီးကျွန်တော်ဖတ်ကြည့်ကြလို့ရပြည်မြန်မာနိုင်ငံမှာလေ့လာကြလို့ဆိုလို့ရှိရင်ရန်ကုန်မှာအပြင်ဟိုဒီရှားတိုင်းနာဒေသအတက္ကသိုလ်တွေမှာလည်းသတင်းတွေမှာဖတ်ရတဲ့ခါကျတော့အရန်ကိုစိုးရိမ်ကြာခြင်းတွေရှိတယ်လို့ကျွန်တော်ထင်တယ်။အဲ့ဒါကြောင့်လေဘာကြောင့်လဲဆိုတော့အကျောင်းသားကြီးပွဲရပြီးတော့အလုတ်ကန်ခွင်လည်းမရတဲ့အတွက်ဆိုတော့သူတို့ဟာသူတို့ရဲ့လူငယ်ဘဝကိုအဲ့လိုမျိုးမူရစီဝါနဲ့ပဲအကုန်ဆုံးကြတာများကြပါတယ်ဟုတ်အခုကတော့ WI ပေါ့နော် methamphetamine အဲ့ဒါသုံးတာများတယ်ဒုတိယအများဆုံးကတော့ bain ပေါ့အဲ့ဒါသုံးတာများတယ်ဆေးဖြတ်မယ်ဆိုလို့ဟိုဆေးယုံသွားတဲ့ခါကျတော့လေဟိုတေချာဆန်းသက်ဆစ်ဆေးမှုမပြုတ်လို့ဘင်းနဲ့တပတ်လောက်ဆေးယုံမှနေပြီးတော့ပြန်လွတ်လိုက်တာ ਈ အဲ့လိုကြီးအများကြီးတွေ့ရတယ်ရက်ွက်တွေပြန်ရောက်တော့လဲမူရစီဝါကိုအလွယ်တူရတယ်အလွယ်တူတုံးနိုင်တယ်အမှန်ပြောရင်တော့ဥပဒေတစ်ခုလည်းမရှိသလိုလောက်ခွင့်ပေးထားတဲ့ပုံစံဖြစ်နေတယ
်သူပါဝင်ဆောင်ရွက်နေတဲ့အဖွဲ့လေးအကြောင်းကိုလည်းကိုအောင်သူရဖြိုးကပြောပြပါတယ
်ကျွန်တော်ကဒီလူမှုအဖွဲ့အစည်းတစ်ခုလေးပေါ့နော်လူငယ်စုစားတာပါ Togetherness Education Network ဆိုတဲ့အဖွဲ့လေးတစ်ခုရှိပါတယ်ကျွန်တော်ကတော့အမှန်ပြောရင်မြန်မာနိုင်ငံမှာအဖွဲ့ကြီးစနစ်ပုံစံဖြစ်ပေါ်လာဖို့တော့ပေါ့နော်ဒီမိုကရေစီသွားမယ်ဆိုလို့ရှိရင်လူရ institutionalize ဖြစ်ဖို့လိုရယ်ပြီးလို့ရှိရင်လူအဖွဲ့ကြီးတွင်မှာရောပုဂ္ဂိုလ်စွဲတွေမရှိဘဲနဲ့ဉာဏ်ပညာကိုအခြေခံပြီးတော့အဆုံးဖြတ်ချက်ချတဲ့ဟာတွေလုပ်ပြရဲရှင်းပြရဲအင်္ဂလိပ်စာသင်တန်းကြီးလည်းလုပ်ပေးတယ်အခမဲ့ပေါ့နော်ပြီးလို့ရှိရင်အဲ့မှာဆွေးနွေးပွဲလေးတွေလုပ်တယ်ဆွေးနွေးပွဲလေးဆိုတာအဓိကတော့ပေါ့နော်ဒီအင်္ဂလိပ်စာလည်းတက်လာမယ်ပြီးလို့ရှိရင်ဒီမြန်မာနိုင်ငံလူအဖွဲ့ကြီးကြောင်းလည်းနားလည်လာနိုင်ခဲ့ပေါ်တော့ဥမာပဒိန်းနေဖတ်တာတို့ဒီဘာသာပြန်ကြတာတို့အဲ့လိုမျိုးတွေလုပ်တယ်ပေါ့နော်
ါကြောင့်မြန်မာနိုင်ငံမှာလူငယ်တွေအတွက်ကောင်းမွန်တဲ့ပညာရေးစနစ်နဲ့မွေးရေးစတိုက်ဖျက်ရေးကိုအစိုးရအနေနဲ့ဦးစားပေးဆောင်ရွက်ချက်တွေထည့်သွင်းသင့်တယ်လို့လူငယ်တွေကိုအတိအမှတ်ပြုပေးဖို့လည်းလိုအပ်တယ်လို့ကိုအောင်သူရာဖြူကပြောပါတယ
်။အဓိကကတော့လူငယ်တွေဟိုပညာရေးစနစ်မှာမိမိကိုယ်ကိုမိမိတွေးခေါ်နိုင်တဲ့အခြေအနေတစ်ခုပညာရေးစနစ်ကပေးရမယ်။ပြီးလို့ရှိရင်လူ့ဘွယ်စည်းမှာကိုကလူငယ်ရဲ့အခန်းကဏ္ဍကိုရှင်းလင်းတင်ပေးရမယ်။အဲ့ဒါမှသာလူငယ်ရဲ့မျောလင်းချက်တွေအနာဂတ်တွေဇီမန်းချက်တွေကိုအကောင်အထည်ဖော်နိုင်မှုမဟုတ်နော်။များသောအားဖြင့်ဒီမြန်မာနိုင်ငံမှာကဒီပုံပုံဆွဲအရာဒီလူကြီးတွေကလူငယ်တွေကိုနေရာပေးလို့မရှိပါဘူး။ဆိုတော့အဲ့ဒါကဒီအရင်အရေးကြီးတဲ့အရာပဲ။ပြီးတော့မိသားစုအတွင်းမှာရောကိုယ့်ရဲ့ပတ်ဝန်းကျင်မှာရောအဲ့လိုမျိုးဆနစ်မရှိပါဘူး။ကျွန်တော်ပြောနေတဲ့ဒီမိုကရေစီဆိုတာကမိမိကိုယ်တိုင်ရဲ့မိမိပတ်ဝန်းကျင်ရဲ့လူငယ်တွေရှားမှာတုံးနိုင်မှလာရင်ဒီတို့နာကအတွက်အဆင်ပြေမှာပါဆိုတော့လူငယ်တွေကိုနေရာပေးပါလူအယူကြီးတွေနဲ့ဒုတိယချက်ကတော့ဒီဝီစီဝါကိစ္စကိုအစိုးရအနေနဲ့ကင်ကွယ်ပေးပါအဲ့ဒါတွေကင်ကွယ်မှလာရင်လူငယ်တွေအတွက်လည်းအဆင်ပြေမယ်အဲ့ဒါကင်ကွယ်ဖို့အတွက်တော့လက်စားမှုကိုဖျောက်ဖို့အတွက်လိုရင်လက်စားမှုကဟိုမြန်မာနိုင်ငံမှာအရေးများပါတယ်အဲ့ဒါတွေကိုပြုပြင်မှလာအဆင်ပြေမယ်ချင်ပါတယ
်ရန်ကုန်အနောက်ပိုင်းတက္ကသိုလ်မှာအဝေးတင်ဥပဒေပါတာရတတိယနှစ်တင်ယူနေတဲ့ကိုအောင်သူရဖြူရဲ့စေကူးစိတ်တန်းနဲ့ဆောင်ရွက်ချက်တချို့ကြားခဲ့ရတာပါခင်ဗျာ
။တငယ်ချင်းရှေးစင်းဘဝအမြဲချုံနေပါစေ။အောင်မြင်ပါစေ။